မြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံခွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမောခမုန်နိုင်တန်ခံခဲ့ရတဲ့ဒေတာတွေအတွက် EU ဥရောပသမဂ္ဂကအရေးပေါ်အကူအညီဖြစ်တဲ့ယူရိုငွေ2သန်းခွဲပေးရမယ်လို့ဥရောပကော်မရှင်ကကြေညာပြင်းနေမှာကြေညာပါတယ်။အထူးသဖြင့်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေရှိရာ Cox Bazar ဒေတာတွေမှာအင်အားသိမ်းနေပါတဲ့သူတွေရှိနေပြီးသူတို့အတွက်အရေးကြီးအကူအညီတွေလိုအပ်နေဆုံးဖြစ်နေတဲ့အတွက်ကြောင့်ပေးတာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။မုန်တိုင်းမောကဟာတိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမြောက်ပိုင်းကဥယျာဉ်ပြောင်းရွှေ့နေရသူတွေရဲ့ယာယီခွန်အားနေရာတွေကိုပါအကြီးကျယ်ပျက်စီးစေတာဖြစ်ပြီးတော့ဒေသရင်းမှာလည်းမိုးတီးထန်စွာရွာသွန်းမယ်လို့ခန့်မှန်းထားတဲ့အတွက်ရေကြီးရေရှမ်းမှုနဲ့မြေပြိုမှုအန္တရာယ်တွေတိုးလာနိုင်တယ်လို့လည်းသတိပေးပါတယ်။ရခိုင်ပြည်နယ်မှာ2018ကစစ်တပ်နေနေရှင်းလင်းမှုအတွင်းအင်းနီချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရွှေညာသိမ်းနဲ့ချီပြီးထွက်ပြေးခိုလုံခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့ဒီ Caucasus ဘဇာမှာရွန်ဂျာက1.2%လောက်ရှိနေတာဖြစ်ပါတယ်။